တရားပြည်နယ်နဲ့ရှမ်းကယားနယ်စပ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လွိုက်ကော၊ဒီမော်ဆို၊ဖရူဆိုနဲ့ဖဲကုံမျိုးနယ်အတွင်းကဒေသခံတွေဟာရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မျိုးနယ်ဘက်ကိုလွန်ခဲ့တဲ့နှစ်ကလေးကတိမ်းရှောင်နေခဲ့ကြတာပါ။ဒီရက်ပိုင်းတွေအတွင်းမှာဒေသအတွင်းလက်နက်ကြီးပစ်ခတ်တာတွေကြောင့်လွိုက်ကော်မျိုးနယ်မှာဒေသခံ2000လောက်ထပ်မံထွက်ပြေးလာကြောင်းစစ်ရှောင်းအရေးကူညီသူစုက VOA ကိုပြောပါတယ်။
ဒီကတော့ကျေးနော်ဖောင်းရုံးကတော့ပြေးလာလို့ရှိတယ်။အကြေကဟောင်းလာတော့ချက်တော့ရုံးကတော့ရှိသေးတယ်။အကောတက်ကနဖောင်းရုံးကတော့ထရရတယ်ဆိုတော့မရှိဘူးကလား။ချက်တော့ရုံးကတော့ရှိတယ်။လက်ကော်လည်းဗျ။အကောစစ်ဘေးနဲ့ထဲကတည်းကတည်းတောက်ကြီးတောက်ကိုလည်းနေတဲ့ပါလေ။လည်းနေဖက်လေ။အဲ့ဒါအဲ့ကစုတွေကလက်လက်ကြီးပြုံးပြလာကြကြတာပဲ။ချိုးအိမ်ကိုနှီးပါတာပဲ။မချိုးအိမ်တော့လက်လက်စီလို့ပြက်နေတာရှိတယ်။ကောစုတဲ့အိမ်တော့ပါပါတယ်မိလာပါတယ်တလဲတော့ခုနကတော့ရှိနေတော့ပြက်ကြည့်ပါတယ်တိုက်ပွဲရှိတဲ့ဆိုဆောင်ရတယ်ဒီမှာမှာပဲလို့ရှိနေနေကြည့်တော့တက်ကြတော့ပဲရှိကြလာမှမသိဘူးကြောက်နေရတယ်အမေကဆက်ကြည့်က
ြစီတံမျိုးနဲ့အတွင်းရောက်ရှိနေတဲ့စစ်ပြေးဒုက္ခတွေတွေဟာရောက်ရှိပြီးတနစ်ကျော်ကြာလာတဲ့အခါအလူရှင်တွေနေပါလာတာကြောင့်ရိခါအခက်အခဲနဲ့ရှင်ဆိုင်နေကြရတာလည်းဖြစ်ပါတယ်လက်ရှိအခြေအနေမှာဒုက္ခတွေအစ်တွေထမှန်ရောက်လာတာကြောင့်အလူရှင်တွေပုံမူလိုအပ်လာနေကြောင်းဆစ်ဆောင်အကြီးကုညီသူကဆက်ပြီးပြောပါရယ
်အရှင်မီတာစုတွေခက်ခဲရှိတဲ့လူအေးရများများတဲ့ခါကျတော့ဘယ်လောက်မှချူပါ့ဗျာဒီကတော့ခုတော့မှအတေးရောက်လာတဲ့လူတပတ်တော်ရှိပြီခုံကြီးရောက်အေးခမင်းလာကလည်းတော့လည်းပြီးတော့အဲ့လိုကူတော့ရှိတယ်တော့လည်းကူတော့ရှိတယ်ဘုရားမြားတဲ့မိတ္တစုတွေလည်းများရှိတယ်တော့ပြေးနိုင်ပြီပေါ့ပြေးနိုင်ဖို့လည်းကြိုးစားနေတယ်ဒီလားကိုယ်ကိုယ်ကျင်းနဲ့ကြိုးစားနေတယ်ဒီတော့လည်းပဲမလာလို့တော့ရတဲ့အမယ်လေးတော့လာထလို့ရှိရင်အများကြီးလေးအနေနဲ့ခွာရဲရပြီးကောင်းဆိုတော့လေအစီချောက်ဆိုးတယ်တော့လိုအပ်ဖြစ်တယ်အစီအစီကလည်းပေါ့ရင်းရလို့ရှိပေါ့
အခြားလိုအပ်ချက်တွေကတော့နေထိုင်ခင်းအမိုးအကာနဲ့အနှွေးထည်တွေလိုအပ်နေကြောင်းပြောပါရယ်ဆစ်ဆောင်သူကတော့စားနဲ့ရိတ်ခါမလုံလောက်တာကြောင့်ပြင်ပမှာရှာဖွေစားတောက်မယ်ဆိုရင်လေဒေသတွင်းမှာအလုတ်ကန်ရှာပါကြောင်းခုလိုပြောပါရယ
်နော်ကလတ်သူကခက်ခက်ပြီးအဲဆောင်းနေတဲ့အခုလေဟိုတခါလေနောက်တခါလေနောက်အန်ဒီချောလေတော့ပေါ်တော့ဟိုဒီဒါရီဖဲလူလာခေါ်သွားရတော့ဒီလမ်းခေါ်လေတမ်းနေရဒီအမောကဒီချိုးပြီးစပြီးရဆိုဘာမကောင်းရှိရော
ကရခေါ်ကင်းနီတင်းတဲ့အခြေဆိုင်ကန်တာဝရီ Times သတင်းဌာနကတော့နိုဝင်ဘာလ3ရက်ကနေ15ရက်နေ့အတွင်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်နေ90ကျော်ပျက်စီးလူ28ယောက်ထိခိုက်ပြီးသူဦးသေဆုံးခဲ့ကြောင်းကရင်ပြည်နယ်အတိုင်းပင်ခံကောင်စီ KSCC ကိုကိုးကားပြီးသတင်းဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ကြားပြည်နယ်အတွင်းကဒီလိုအရက်သားတွေထိခိုက်တာနဲ့ပတ်သက်လို့သတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ